ကျမ၏ဝန်ကြီးဌာနဘက်ကထုတ်ပြန်ချက်အရဒီကနေ့ညနေ 9:00 အထိဒီယောဂါနဲ့တည်ဆုံသူဥယျာဉ်6ဦးရှိနေကြတာပါ။ယောဂါကူဆက်သူအရေးအတွက်နဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါ်ဖြူဖြူအေးက VOA ကိုခုလိုပြောပြပါဗျာ။တည
်ဆုံတဲ့လူက6ဦးဖြစ်ပါတယ်။6ဦးဖြစ်သွားတာမှဟုတ်တယ်အမျိုးသမီး2ဦးကလေး2ဦးအမျိုးသမီးကသူက conscience guardian ဖြစ်နေရလို့ခေါ်တယ်နှလုံးယောဂါပေါ့နော်သူလျာဖြစ်တဲ့အားအစီရှိနေတယ်ကလပ်ပိုင်းမှာပဲနောက်တစ်ခါကလေးလေးရကြတော့မူးရပါနှလုံးရပါပဲကိုရှစ်ဆီးတဲ့လူပုံမှာလာရှစ်ဆီးတဲ့လူကအခုဆိုရင်မနေ့ကညနေပြည့်က189ရောက်ရှိလာတယ်တနိုင်ငံလုံးတနိုင်ငံလုံးတော့အဲ189ရောက်ရှိတယ်အဲ့ထဲမှာ positive ဖြစ်တာ35ရောက်တယ်
တည်ဆုံးသူတွေယောဂပိုးရှိသူတွေရဲ့အတိုင်းဝိုင်းပတ်ဝန်းကျင်တွေကိုလည်းကျမကြီးဦးစီးဌာနကစောင့်ကြည့်နေပြီးကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့ကျမကြီးတာဝန်ခံတွေကဆိုပါတယ် A H1N1 PDM09 ယောဂပိုးတွေ့ရှိထားသူလူနာတွေလည်းထပ်တိုးနေတာကြောင့်ကြိုတင်ကာကွယ်မှုတွေနဲ့ကျမကြီးဆိုင်ရာအသိပညာပေးမှုတွေကိုမြင့်တင်လှုံ့ဆော်သွားဖို့စီစဉ်ထားတယ်လို့ဒေါက်တာဒေါ်ဖြူဖြူ A ကပြောပါတယ်
ကားဝယ်ရေးပိုင်းအောင်ပို့ပြီးတော့တိုးလုံနေတာပေါ့နော်အခုဆိုလို့ရှိရင်ဒီပြည်နယ်လိုက်ကားအုပ်စုမျိုးရာနေတဲ့ဒီကားဆိုင်ရာမီဒီယာတွေနဲ့ဆက်သွယ်ပြီးတော့အောင်ရဖို့လို့ရင်း IT material တွေကိုအဲ့ဒါတွေကိုပို့ပြီးပေါ့နော်ပြီးတော့ဖြစ်ချင်ပြီးဒီမှာနိုင်ငံချက်ချင်းပြီးအပြင်ရနေပြီးတော့တို့ကလည်း activity တွေနဲ့ဆက်ရှာနေဆိုပြီးတော့သူတို့လည်းပြီးထားတာရှိပါတယ်သူကလည်းဆက်ပြီးတော့ပို့ရှိလုပ်နေပြီနောက်တစ်ခုကတော့မြန်မာနိုင်ငံဆောင်ပေါ့ပဲမနက်ရောင်းတဲ့ကလည်းအဲ့ GP တွေမှာစီပညာပေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ဖို့နောက်ပြီးတော့ GP ရနေပြီးတော့သူအများရှိတဲ့လူနာတွေကိုအုပ်ချုပ်ပေးဖို့လို့အတွက်ကိုတက်ခွဲရအောင်ပို့ပြီးလို့အဲ့အလေးတွေကိုသူတို့အခုသူ့ရဲ့ယောဂဌာနကနေမြန်မာနိုင်ငံဆောင်တင်းနဲ့သွားပြီးတော့အကျိုးမြင့်ပြီးပြီးတော့အဲ့ဒါအောင်ဆက်ပြီးပို့ပြီးဆောင်ရွက်တတ်နိုင်ပါနော်အဲ့ဒါတော့သူရဲ့ကုသရေးပိုင်းရောအာခွေရေးပိုင်းရောသူ့ရဲ့ဆောင်ရွက်မှုတွေပေါ့
ဒီယောဂပို့ကိုစကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာတွေ့ရှိထားပြီးရန်ကုန်တိုင်းမှာတော့အဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကအသိပေးထားပါဗျ။အခုလိုရာသီမျိုးမှာအေးအေးမိတုတ်ကွေးဖြစ်လေရှိတာကြောင့်တတိထားနေထိုင်ဖို့အပြင်ကိုကနေထိုင်မကောင်းဘူးဆိုရင်လူများရှိတဲ့နေရာကိုမသွားလာဘဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီယောဂါအတွက်ချောင်းဆိုးနာချင်ရင်ယောဂါပိုးမပြန့်ပွားအောင်ဗစက်နှကောင်းတွေကိုအုပ်ခိုင်းပေးထားဖို့လက်ကိုမကြမကြဆေးကြောဖို့လည်းတတိပေးထားပါတယ်လက်ရှိအဖြစ်တော့ကျမ၏ဝန်ကြီးဌာနကတနိုင်ငံလုံးတိုင်းတာနဲ့ဒီတုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်လူလူချင်းကူးစက်တဲ့ယောဂါဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်လေစိတ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျန်းမာရေးဦးစီးဌာနဘက်ကပြောဆိုထားပါတယ်ဒီယောဂါပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်တွေနဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျန်းမာရေးဦးစီးဌာနဘက်ကတိုက်တွန်းထားပါတယ်ကျန်းမာရေးဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂါနဲ့ပတ်သက်ပြီးစိုးရိမ်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေနဲ့ကလေးသူငယ်တွေယောဂပိုးအခန်းရှိသူတွေသာပိုးပြီးတတိထားဖို့တတိပေးထားပါရယ်တုတ်ကွေးယောဂဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့အချင်းချင်းပြည်သူစေယုံနေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူဖို့လေပြည်သူလူထုကိုတိုက်တွန်းထားပါရယ်ရှင်